ဒီမြန်မာသတင်းသမားများကာကွယ်ရေးကော်မတီ PCMJ ကဦးစီးပြီးတော့ဒီသတင်းလွတ်လပ်ခွင့်ရရှိရေးနဲ့ဒီဖန်ခံထားရတဲ့ပေါ့နော် Writers သတင်းသမားကိုဝါလုံးနဲ့ကိုကျော်စိုးဦးလွတ်မြောက်ရေးအတွက်လှုပ်ရှားမှုတစ်ခုလုပ်မယ်လို့သိရပါတယ်ဆိုတော့ဒီအစီအစဉ်လေးအရင်ပြောပြပေးပါလားရှင်ဘယ်သူတွေပါဝင်မလဲဒီစီစဉ်ကိုရောဘလောက်ထိကြည်ကြဲပြင်းပြတ်လုပ်သွားဖို့ရှိပါလဲရှင်ဟုတ်ကဲ
့ကျွန်တော်တို့ဟာလေးမနက်ဖြန်ကြလို့ရှိရင်ကျွန်တော်ရန်ကုန်မှာခြေတန်းဆန္ဒပြပွဲလုပ်ပါမယ်အဲ့ဒါကတော့သက်ဆိုင်ရာကိုကျွန်တော်တို့တရားဝင်ခွင့်ပြုချက်တောင်းပြီးတော့ကျွန်တော်တို့လုပ်မှာပါเนาะအဲ့တော့ဟိုပါဝင်တဲ့သူတွေကတော့မီဒီယာသမားတွေပါမယ်ရပ်ဖက်ဖွဲ့စည်းတွေပါမယ်နောက်ပြီးတော့ကျွန်တော်တို့အားပေးတဲ့ပြည်သူတွေပေါ့เนาะပြည်သူတွေပါလိမ့်မယ်ပေါ့ဒီလိုရတဲ့အပတ်ကလည်းကျွန်တော်တို့ပဋိပတ်မှာခြေတက်ပွဲလုပ်ထားရတယ်လေအဲ့တော့အဲ့ပွဲမှာလည်းပဲပြည်သူရဲ့ပူပေါင်းပါဝင်မှုအားပေးမှုရတယ်အခုလာမယ့်ပွဲမှာလည်းပို့ပြီးတော့ပြည်သူရဲ့ပူပေါင်းပါဝင်မှုပြည်သူရဲ့နားလည်မှုကျွန်တော်တို့ပေါ်ထောက်ခံမှုပူရမယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ဒီအတွက်ကြောင့်မလို့ဒီခြေတက်ပွဲကိုအဓိကလုပ်တာပေါ့နော
်ဟုတ်ကဲ့ဆိုတော့သတင်းလွတ်လပ်ခွင့်ပို့ပြီးတော့ရရှိဖို့ ਨੇ အခုလိုသတင်းသမားတွေဖန်ခံထားရတဲ့ကိစ္စကိုပြည်သူသားမကပေါ့နော်အစိုးရဘလို့သိစေချင်ပါတယ်ရှင်အစိုးရစီကတော့ဘလောက်ထိဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတုံ့ပြန်ချက်ရမယ်လို့မျှော်လင့်ထားပါလဲရှင်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကတော့အစိုးရစီကတော့ဟိုလှပေးဖို့တော့ကျွန်တော်တို့ကတောင်းဆိုတာပေါ့နော်တောင်းဆိုရဲဆိုတာကျွန်တော်တို့ကြီးပဲတောင်းလို့မရဘူးလीပြည်သူတွေလည်းပူပေါင်းပါဝင်ပြီးတော့တောင်းအောင်ပါပေါ့နော်အဲ့တော့အခုအစိုးရကပြည်သူလူထုကယူကောက်တင်ယောက်ထားတဲ့အစိုးရဆိုပြီးသူတို့ကိုယ်တိုင်လည်းအများကြီးပြောနေတာပဲလीအဲ့တော့ပြည်သူလူထုကယူကောက်တင်ယောက်ထားတဲ့အစိုးရဆိုလို့ရှိရင်ပြည်သူတွေပါဝင်နဲ့လှုပ်ရှားမှုတွေသူတို့အလေးထားအောင်ပါပေါ့နော်ဒီပြည်သမားတွေလှုပ်ပေးဖို့ကဘယ်လောက်ရည်ကြီးလဲဆိုတာအစိုးရကိုလည်းပုံပြီးသိကြည့်ခြင်းလဲဒါကြောင့်မလို့ဒီဟာမျိုးကိုလုပ်တာပေါ့နော်အဲ့တော့ဒါကတော့ကျွန်တော်တို့ဒါမြေပြင်မှာသွားတဲ့လမ်းကြောင်းပေါ့နော်မြေပြင်မှာပြည်သူလူထုနဲ့ကျွန်တော်တို့ ਨੇ ပူးပေါင်းပြီးလုပ်တဲ့လမ်းကြောင်းကျွန်တော်တို့ဥပဒေလမ်းကြောင်းတွေကတော့ဟိုသွားမဲ့ဟာကြီးရှိရဲအဲ့ဒါကြီးကလည်းကျွန်တော်တို့ထုတ်ပြန်ထားပြီးသားပဲဥပဒေကြောင်းကကျွန်တော်တို့လုံးလို့ရမဲ့ဟာကြီးကျွန်တော်တို့အကုန်လုပ်ပါပါတော့
ဟုတ်ကဲ့ဆိုတော့ပြည်တွင်းမှာရှိနေကြတဲ့သတင်းသမားတွေအနေနဲ့ဒီသတင်းလွတ်လပ်ခွင့်အထူးသဖြင့်တော့သတင်းလုပ်ငန်းတွေလုပ်ရတဲ့နေရာမှာလွတ်လွတ်လပ်လပ်လုပ်ကင်ခွင့်တွေဘယ်လောက်ထိလွတ်လပ်ခွင့်တွေဆုံးရှုံးနေတယ်လို့ရောပြောနိုင်မလဲရှင်ဟုတ်ကဲ့
ဆိုတော့အရင်တော့ကတော့မျှော်လင့်ထားတာပေါ့နော် MLE ဆိုတာတက်လာလို့ရှိရင်သတင်းလွတ်လပ်ခွင့်တွေပို့ရမယ်ဟာလာပြည်ညာရေးဝန်ကြီးဌာနဖြတ်သိမ်းသွားမယ်အစိုးရသတင်းလာရင်မရှိတော့ဘူးဟာ public media ရေးအားကောင်းလာမယ်လွတ်လပ်တဲ့ media ရေးအားကောင်းလာမယ်ဒီလိုမျှော်လင့်ရတာပေါ့အခုတော့မျှော်လင့်ချက်တွေကတော့ဖြောင်းမြန်နေပေါ့နော်ပြည်ညာရေးဝန်ကြီးဌာနပို့ကြီးလာတယ်အစိုးရသတင်းလာတွေပို့ကြီးထွားလာတယ်လွတ်လပ်တဲ့သတင်း media ရေးပို့နေလာတယ်အဲအကုန်လုံးဆက်ညီမတ်တွေဖြစ်တာပေါ့နော်ဆက်ညီမတ်တွေကြီးပဲဖြစ်တယ်ဆိုတော့ဒါကကျွန်တော်တို့မျှော်လင့်ထားတာအားလုံးရဲ့ဖြောင်းမြန်အနေထားသက်ရောက်တာဆိုတော့ဒီဟာတိတ်တော့ကောင်းတဲ့အနေအထားမျိုးမဟုတ်ဘူးအဲ့တော့ဒီမိုကရေစီနိုင်ငံမှာဆိုလို့ရှိရင်သတင်းလွတ်လပ်ခွင့်ကအရေးကြီးတယ်လေအဲ့တော့အစိုးရကိုထိန်းချောင်းပြုနေတဲ့သတင်းလွတ်လပ်ခွင့်မရှိလို့ရှိရင်ဒီနိုင်ငံကဘယ်လို့မှဒီမိုကရေစီနိုင်ငံလို့မခေါ်နိုင်ဘူးပေါ့နော်အဲ့တော့ပြည်သူလူထုကလည်းသတင်းမှန်တွေသိပိုင်ခွင့်မရှိတော့ဘူးသူတို့အနေနဲ့သူတို့သိရမယ့်သတင်းတွေကဘာတွေဖြစ်လာမလဲဆိုတော့အစိုးရရဲ့ဝါဒဖြန့်တဲ့သတင်းတွေနဲ့အစိုးရရဲ့ဝါဒဖြန့်သတင်းတွေကိုပဲရေးတဲ့သတင်းတွေသူတို့ဖတ်ရမှာပေါ့နော်ဒါကတော့ကျွန်တော်တို့ဒါတော်တော်ကြီးကိုအနှုတ်လက္ခဏာဆောင်နေဆုပ်ယူမှုလို့ထင်ပါတယ်အဲ့တော့ခုနကတော့ဟိုဘာကြီးခက်ခဲကြုံနေရလဲဆိုတော့နံပါတ်1ကတော့ကျွန်တော်ကိုကိုကိုဆက်ဆက်ရရှိတည်လှုပ်လာတယ်စစ်တပ်အကြောင်းရင်းနဲ့ဒီအကြောင်းရင်းနဲ့အခုရှိနေတဲ့အစိုးရဟလာဟိုအစိုးရရဲ့အမားတွေထောက်ပြမယ်ဆိုလို့ရှိရင်ကျွန်တော်ကိုကိုကိုဆက်ဆက်ရရှိတည်ဖြစ်လာတယ်ဒါအများကြီးလိုက်လို့ရှိရင်ငါတို့များအဖမ်းခံရမလားငါတို့များထောင်ထဲရောက်မလားငါတို့များဘယ်သူများပြဿနာရှာမလဲဆိုရဲအရင်သမားတွေကိုယ်တိုင်မလုံခြုံတဲ့ကိစ္စတွေဖြစ်လာဒီချိန်မှာဒီလိုဝါလုံးတို့ဖြစ်သွားတဲ့အတွက်ကြောင့်ရခိုင်ကိစ္စကြည့်မယ်ဆိုလို့ရှိရင်အကုန်လုံးကအဖန်ခံရမလားကြည်ရမလားအဲ့လိုမျိုးကြီးအမျိုးမျိုးဖြစ်လာတယ်အဲ့တော့အဓိကကတော့သတင်းသမားတွေကသတင်းသမားအလုပ်လုပ်ဖို့အဆင်မပြေတော့ဘူးသူတို့ရဲ့ဟိုအမှန်တရားကိုပြောနိုင်တဲ့အနေအထားမရှိတော့ဘူးဒါကတော့ကျွန်တော်နောက်ဆုံးဖြစ်နေတဲ့အချိန်ပေါ့နော
်ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်ထဲမှာဒီသတင်းလွတ်လပ်ခွင့်เนาะမျှော်လင့်ထားသလိုမဖြစ်လာတာဘာကြောင့်လို့ကိုတာလွန်ဆောင်ထက်တုံ့သက်ပါလဲရှင် NLD အနေနဲ့သတင်းလွတ်လပ်ခွင့်ကန့်သက်တာဘလို့အခြေအနေတွေကြောင့်လို့မြင်ပါလဲရှင်
တချို့ရလည်းပြောကြတာပေါ့နော်တချို့လွတ်တော်မတ်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကြောင့်မလို့ဒီလိုဖြစ်နေတယ်စစ်တပ်နဲ့ပြည်ထောင်စုကတီးခြားဖြစ်နေတယ်သူတို့ကဟိုအတမလားအောက်မှာမရှိဘူးစသည်ဖြစ်တော့အကြောင်းပြချက်တွေပေးကြတာပေါ့နော်ဒါပေမဲ့ကျွန်တော်ကတော့ဒီလိုမထင်ပါဘူးအဲ့တော့ NLD ဆိုတာတက်လာရကျွန်တော်တို့မြင်နေတာရှိတယ်ဘာလဲဆိုတော့ပြည်ညာရေးဝန်ကြီးဌာနချက်သိမ်းမလားပေါ့အဲ့ဆိုဒီအစိုးရတရင်လာတွေအဲရော့သွားမလားပေါ့ public media တွေပို့ပြီးတော့အားပေးမလားပေါ့ဒီလိုမျိုးမှောင်မြောင်းနေတာရှိတယ်ဒါပေမဲ့လက်တွေမှာအဲ့လိုမဟုတ်ဘူးပြန်ကြားရေးတွေပို့ပြီးတော့အင်အားကြီးလာတယ် NLD အစိုးရကိုယ်တိုင်ကပြန်ငါတို့မှမီဒီယာရှိပြီဆိုတော့စိတ်ညာကျွန်တော်ဝင်သွားသလားပေါ့နော်တကယ်တော့လေအစိုးရတရင်လာဆိုတာကတော့အစိုးရရဲ့ဟိုဝါရဖြတ်နေတရင်နေပဲဖြစ်တယ်အဓိကကတော့လွတ်လွတ်လပ်လပ်နဲ့လွတ်လပ်တဲ့တရင်လာပညာကိုရှင်းသုံးနိုင်တဲ့အနေအထားမျိုးမရှိဘူးအဲ့တော့အစိုးရကသတင်းလွတ်လပ်ခွင့်ကိုနားမလည်ရလားနားမလည်အောင်ဆောင်တာလားမပြေးချင်တာလားသူတို့ကိုပဲမင်းငုံထုတ်နေလို့စိတ်ဆိုးတာလားကျွန်တော်လည်းအဲ့ဒါရောမသိဘူးဒါပေမဲ့တေချာတာတစ်ခုကတော့လက်ရှိအစိုးရကသတင်းလွတ်လပ်ခွင့်ကိုအားမပေးဘူး ဒီအစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနအစိုးရရဲ့ဟာရုပ်မြင်သံကြားလိုင်းအစိုးရနဲ့ဆိုင်တဲ့မီဒီယာတွေပို့ပြီးတော့ကြီးထွားလာအောင်လို့သူတို့ကလည်းဓာတ်မီဒီယာပေါ့အစိုးရရဲ့မီဒီယာဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒါဒေါက်တာဆန်းစုကြည်ကိုယ်တိုင်လည်းပြောခဲ့ဘူးတဲ့အစိုးရကတော့တရိတာတွေမဖတ်ဘူးလားပေါ့နော်သူတို့တရိတာတွေမှာသူအများနဲ့ပြောနေတယ်ဆိုတော့သူ့ရဲ့ဆက်မနာတွေမှာဆင်းနီးဝဲတွေမှာဟာသူတို့ဒီငြိမ်းချမ်းရေးဆင်းနီးဝဲတွေမှာဒီမီဒီယာရဲ့မျိုးနေလည်းရှိတယ်အဲ့တော့အဲ့ဒါတွေထောက်ရှုခြင်းအဖြစ်တော့နံပါတ်1ကတော့ဒီဆိုတာဒီတရိလက်လက်ခွင့်ကိုအားမပေးဘူးလက်လက်တဲ့ဒရင်းမီဒီယာတွေပေါ်ပေါ်ရေးကိုသူစိတ်ဝင်စားဘူးသူတို့စီမှာမီဒီယာရှိတယ်ဆိုတော့ပုံစံမျိုးနဲ့ပြည်သူလူထုကိုငါတို့ပြောရင်ကြိုက်တာပြောလို့ရတယ်ဆိုတော့ပုံစံမျိုးများထင်နေသလားပေါ့နော်ကျွန်တော်တို့ကအဲ့လိုပဲယူဆပါတယ်
ဟုတ်ကဲ့ကိုတာလွန်ဆောင်ထက်အခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်